တရင်သာရှင်းလင်းပွဲကိုရန်ကုန်မြို့36လမ်းကမြန်မာဂျာနယ်လစ်ကွန်ရက်ရုံးမှဒီကနေ့ကျင်းပခဲ့တာပါ Facebook မှာဘာကတာအဖွဲ့ဟာကျန်းဝေ 3,900 ရတယ်ဆိုတဲ့ဆွဆွဲချက်တွေဟာမှားယွင်းကြောင်းပြောပါတယ်အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးဘာကတာအဖွဲ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့တင်ပြထားတယ်လို့လည်းဘာကတာခေါင်းဆောင်တဦးဖြစ်သူမဖြိုးဖြိုးအောင်ကပြောပါရတယ
်။လက်ရှိတိုင်းပြည်တော်နိုင်ငံပုဂ္ဂိုလ်ဆိုတဲ့အနေထားကတိုင်းပြည်မှာတကယ်ကိုအဓိကမူဝါဒတွေကိုချမှတ်တဲ့သူဖြစ်တယ်။နောက်တစ်ခုကကျွန်တော်တို့ပညာရေးပြည်ပြောင်းလဲတဲ့ပတ်သက်တဲ့ကိစ္စတွေမှာလည်းတကယ်ကိုကြံ့ကြံ့ပေးနိုင်တဲ့ကျွန်တော်တို့ ਨੇ ဆွေးနွေးဖို့အကောင်းဆုံးဖြစ်မဲ့ဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါရတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒါကိုရွေးချယ်ပြီးတော့ပြည်သူတို့အတွက်ကျွန်တော်တို့ဆက်ပြီးတော့ကန့်လန့်ခဲ့တာဖြစ်ပါတယ်။ရေဦးဆိုင်ပြည်သူဆွေးနွေးခုဒီကိုရဲ့နောက်ပိုင်းပေါ့နော်ကျွန်တော်တို့ဆက်ပြီးတော့အစိုးရအသင်းနဲ့ဒီကျောင်းသားကိုယ်စားလှယ်တွေနဲ့ဂျားထဲမှာဆွေးနွေးမှုပုံစံတစ်ခုနောက်ပိုင်းမှာပေါ်ပေါက်လာအောင်ကျမတို့မဟုတ်ခဲ့တော့ညာလဲဒီနောက်ပိုင်းကျမတို့ပေါ်ပေါက်လာမဲ့ဘဟုလုံးခုဆောင်ကော်မတီနဲ့အစိုးရတဲ့နဲ့ဂျားထဲမှာညီနိုင်ဆွေးနွေးပြီးတော့ပြန်ရည်ပြင်ပြောင်းလဲရေးကိုဆက်ပြီးတော့ရှေ့ဆက်သွားနိုင်မဲ့လုပ်ငန်းစဉ်တစ်ခုပေါ်ပေါက်အောင်လဲကျမတို့ကဒါကြိုပြီးတော့ကျမတို့အနေနဲ့အကျိုးစပြီးတော့ဒါကိုဆွေးနွေးခြင်းလို့ကျမတို့ကန့်ကန့်တာဖြစ်ပါတယ်ရှင
်ဘာကသားကဥဆောင်ပြီးလာမဲ့6လအတွင်းနိုင်ငံလုံးဆိုင်ရာကျောင်းသားဒုညီလာခံခေါ်ယူကျင်းပဖို့အတွက်ပြင်ဆင်နေကြောင်းဘာကတာကျောင်းသားကောင်းဆောင်တဦးဖြစ်သူကိုအောင်မှိုင်းဆန်းကပြောပါတယ
်တက်တူတွေဟာလာအခြေခံပညာကျောင်းတွေအားလုံးပေါင်းထားတဲ့တွစ်ဆုံဘွဲရနေပြီးတော့ခရိုင်တွစ်ဆုံဘွဲမှာဘာတွေကျွန်တော်တို့လုပ်ကြမယ်နောက်ခရိုင်တွစ်ဆုံဘွဲမှာဘလို့ constitution တွေတင်ကြမယ်စသဖြင့်အဲ့ဒါတွေကိုကျွန်တော်တို့ဆွေးနွေးမှာပေါ့နော်အဲ့ဒီလေးလမြောက်မဲ့နေ့လေးလမြောက်တဲ့ကာလမှာကျွန်တော်တို့ခရိုင်ပေါင်းစုံအစည်းအဝေးကြတော့ညီလာခံခေါ်ယူဖို့အတွက်အားကြရင်အသေးစိတ်ဆွေးနွေးမယ်ဆွေးနွေးပြီးတဲ့အခါကျရင်အဲ့ဒီညီလာခံကိုကျွန်တော်တို့ခေါ်ဆောင်မှုအတွက်ညီလာခံကျင်းပရေးကော်မတီလို့ဟာမျိုးကော်မတီတစ်ယောက်ကိုကျွန်တော်တို့လက်ရှိကျောင်းသားတွေနဲ့ဖွဲ့စည်းမယ်ဖွဲ့စည်းပြီးတော့အဲ့ဒီညီလာခံကျင်းပရေးခေါ်ဆောင်ရေးကော်မတီဟာကျွန်တော်တို့ဘိုလ်လုံငန်းကော်မတီရဲ့နေရာမှာအစားထိုးဝင်ရောက်ဖို့နေရာယူဖို့ရှိတယ်သူတို့ကိုကျွန်တော်တို့ကလွှတ်အပ်သွားဖို့ရှိတယ
်ဘာကသာကျောင်းသားတွေဟာအမျိုးသားပညာရေးဥပဒေကိုစန့်ကျင်တပိတ်မှောက်ထားကြောင်း2015ခုနှစ်မတ်လကလေဗရန်မှာဖြိုခွဲခံရတာဖြစ်ပြီး2016ဧပြီလကပြန်လည်လွတ်မြောက်လာကြတာဖြစ်ပါတယ်ခင်ဗျာ